ိုးစည်းတွေနဲ့မတည့်တဲ့တက္ကသိုလ်ရှိသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဖို့ Britain နိုင်ငံကဆေးဝါးကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက် Britain နိုင်ငံမှာအင်္ဂါနေ့ကလူနှစ်ဦးဆေးနဲ့မတည့်တဲ့လက္ခဏာတွေပြသပြီးမှဗြိတိန်နိုင်ငံရဲ့စီးဝါနဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာကုန်ပစ္စည်းထိန်းချုပ်ကုလရေးအေဂျင်စီ MHRA ကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါဗြိတိန်မျိုးသားကျန်းမာရေးဝန်ထမ်းနှစ်ဦးကာကွယ်ဆေးထိုးပြီးမှကာကွယ်ဆေးနဲ့ဆက်နွယ်နေတဲ့ဓာတ်မတည့်တဲ့လက္ခဏာတွေဆွဆူရွရွပြခဲ့တယ်လို့အဲ့ဒီဌာနရဲ့ဆေးပညာရှင်ကြားရမှု Stephen Powers ကပြောပါတယ်အခုတော့နှစ်ယောက်စလုံးပြန်လည်ကျန်းမာလာနေပြီလို့လည်းသူကပြောပါတယ်ဗြိတိန်နိုင်ငံကအခုလိုသတိပေးချက်ထုတ်ပြန်တဲ့အပေါ် Pfizer နဲ့ BioNTech ကုမ္ပဏီတို့ကချက်ချင်းပြန်လည်တုံ့ပြန်ကြေကြတာမရှိသေးပါဘူးဗြိတိန်နိုင်ငံကဒီဆေးကိုပထမဆုံးအသုံးပြုခွင့်ပေးတဲ့နိုင်ငံဖြစ်ပြီးပထမဆုံးထုတ်ပြတဲ့နေ့မှာပဲအခုလိုဓာတ်မတည့်တဲ့လက္ခဏာပြသတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်